ပစ္စည်းကြီးရာအစီအစဉ်ကနေကြိုဆိုပါရစေ။ကျမအင်ဂျင်နိုင်ပါရှင်။ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ပတ်သက်လို့နိုင်ငံတကာသတင်းမီဒီယာတွေကခေါ်ဝေါ်သုံးဆွဲတဲ့အသုံးအနှုန်းတွေပေါ်မှာ NUG အစိုးရဘက်ကဝေဖန်ကန့်ကွက်တာတွေရှိလာပါတယ်။ NUG အစိုးရရဲ့ယာယီသမရယုံပြောခွင့်ရဦးကျော်စောကို Zoom ကနေဒီတစ်ပတ်ဆက်သွယ်ပြီးနှင်ထားပါရရှင်။မင်္ဂလာပါဦးကျော်စောရှင
်။မင်္ဂလာပါခင်ဗျာ။
โอเคအခုလို VOA မြန်မာပိုင်းကိုအချိန်ပေးပြီးတော့ပေါ့နော်အင်တာဗျူးပေးတဲ့အတွက်လည်းကျမတို့ကျေးဇူးတင်ပါတယ်ရှင
့်โอเคကျေးဇူးပါအခုလိုမျိုးမေးမြန်းဖြေကြားခွင့်ရတဲ့အတွက်ကြောင့်လည်းကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဒီအခုပေါ့နော်ဒီ NUG ဂျာကာလာအစိုးရအနေနဲ့ဒီနိုင်ငံတကာသတင်းမီဒီယာတွေနဲ့ပတ်သက်လို့ပေါ့နော်ဒီ NUG အစိုးရကိုခေါ်ဝေါ်သုံးဆွဲနေတဲ့အပေါ်မှာဝေဖန်ကန့်ကွက်တာပေါ့လေအထူးသဖြင့်ဒီအင်္ဂလိပ်လို့ဆိုရင်တော့ exile ပေါ့လေပြပရောက်အစိုးရဆိုပြီးတော့နိုင်ငံတကာသတင်းမီဒီယာတွေသုံးဆွဲတာမှန်မှန်ကန်ဘူးလို့ပြောတယ်ဆိုတော့အဲ့တော့ဒီ NUG အမျိုးသားညီညွတ်ရေးအစိုးရဘက်ကဒီ exile ပြပရောက်အစိုးရဆိုပြီးတော့ခေါ်ဝေါ်သုံးဆွဲတာမှန်မှန်ကန်ဘူးဆိုတာကိုဘာကြောင့်ပြောနိုင်တာလဲရှင
်โอเคကျေးဇူးပါဒီကျွန်တော်တို့အမျိုးသားညီညွတ်ရေးအစိုးရအဖွဲ့ NUG အစိုးရဟိုဒီအထူးသဖြင့်ပြပမီဒီယာတွေပေါ့နော်နားလည်မှုလွဲပြီးတော့အဝေးရောက်အစိုးရတို့ပြောတဲ့အင်္ဂလိပ်လိုဆိုရင် exile government ပေါ့နော်အဲ့လိုမျိုးသုံးနှုန်းထားတာတွေတွေ့ရှိရပါတယ်ကျွန်တော်အနေနဲ့တော့ဆွေးနွေးတင်ပြချင်တာကတော့ကျွန်တော်တို့အစိုးရကအဝေးရောက်အစိုးရမဟုတ်ဘူးဒီပရောက်အစိုးရမဟုတ်ဘူး exile government မဟုတ်ဘူးဆိုတော့ပြောကြားချင်ပါလေဒီအထူးသဖြင့်ဆိုရင်အရေးကြီးဆုံးဖြစ်တဲ့ခေါင်းဆောင်ကြီးနှစ်ယောက်ဖြစ်တဲ့ဒီယာယီသမရကြီးတို့ပြည်တော်စုဝန်ကြီးချုပ်တို့ကဒီတွင်ထဲကနေပြီးတော့သူတို့ယုံနေရနေပြီးတော့သူတို့ဒီအစိုးရတာဝန်ကိုထမ်းဆောင်ရဖြစ်တယ်။ဒီဝန်ကြီးဖွဲ့ကက်ဘိနက်ဝန်ကြီးဖွဲ့ရဲ့အများစုကလည်းမြန်မာနိုင်ငံတည်းမှာမြန်မာနိုင်ငံဒေသနေရာတော့မတူဘူးပေါ့နော်။ဒေသဒီမှာဖွဲ့ဒီကနေလှုပ်ရှားဒီအစိုးရတာဝန်ကိုထမ်းဆောင်နေတယ်။တော်လိုင်းတာဝန်ထမ်းဆောင်နေကြတာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်အစိုးရကဒီပရောက်အစိုးရမဟုတ်ဘူး။မြန်မာပြည်ထဲမှာနေပြီးမြန်မာပြည်သူတွေနဲ့အတူကောင်းဆောင်နေရအခုရက်တည်ပြီးတော့ဒီအစိုးရတာဝန်တရက်ကိုထမ်းဆောင်နေတာဒီတရားဝင်ဖွဲ့စည်းထားတဲ့ဒီဂျူရီခေါ်တဲ့တရားဝင်ဖွဲ့စည်းထားတဲ့ legitimate အစိုးရတရက်ဖြစ်တယ်ဆိုတော့ပြောကြားချင်ပါတယ်ခင်ဗျဟု
တ်ကဲ့အဲ့တော့တစ်ဖက်မှာအငြင်းပွားစရာအချက်ကကြတော့ NUG ကဒီအစိုးရတရက်ဆိုပေမဲ့ပေါ့နော်တကယ်တမ်းအဲတချို့အရေးပါတဲ့ဒီဝီဂျီတွေပေါ့နော်။နောက်အဖွဲ့ဝင်တွေအစိုးရအဖွဲ့ဝင်တွေအရဆိုလို့ရှိရင်လည်းဥရောပတို့ဥရောပနိုင်ငံတို့နောက်အမေရိကန်နိုင်ငံတို့နောက်တခြားအဲ့လိုပြည်ပနိုင်ငံတွေမှာနေထိုင်နေကြတာတွေလည်းရှိတယ်။အစိုးရတရက်အနေနဲ့ပြည်တွင်းမှာတရားဝင်အုပ်ချုပ်တဲ့အစင်လေဟိုလောလောဆယ်မရောက်သေးတဲ့အတွက်ပေါ့လေ။ဒါနိုင်ငံတကာသတင်းမီဒီယာတွေဘက်ကသူတို့ကတော့ဒီပါမှာလှုပ်ရှားနေတဲ့အဖွဲ့အစိုးရအဖွဲ့တရက်အနေနဲ့သူတို့သုံးဆွဲတာမျိုးလည်းရှိတယ်ပေါ့။ဥကျော်စောဘက်ကဘယ်လိုတုံ့ပြန်ချင်လဲရှင့်။
ကျွန်တော်ပြောသလိုပေါ့နော်ကျွန်တော်ပြပရောက်နေတဲ့အစိုးရမဟုတ်ဘူးကျွန်တော်ပြည်တွင်းမှာကျွန်တော်အစိုးရဖွဲ့မှာဒီဝင်ကြီးဒီဝင်ကြီးကက်ဘိနက်မင်ဘာ39ယောက်နဲ့ရှိပါတယ်အများစုကပြည်တွင်းထဲမှာနေပြီးတော့ပြည်တွင်းထဲနေအလုပ်လုပ်ကြနေကြတာဖြစ်ပါတယ်ကျွန်တော်ပြောသလိုသမ္မတကြီးနဲ့ဝင်ကြီးချုပ်ကြီးဆိုရင်လည်းပြည်တွင်းထဲမှာပဲတောက်လျှောက်ရှိနေတယ်နောက်နိုင်ငံတကာဒီမီဒီယာတွေနဲ့တွေ့ဆုံတာတို့နိုင်ငံတကာအစိုးရဖွဲ့တွေနဲ့အစိုးရကောင်းဆောင်နေတဲ့တွေ့ဆုံတာတို့ဆိုရင်လည်းပြည်တွင်းထဲကနေပြီးတော့ဒီ online ကနေတွေ့ဆုံဆွေးနွေးပွဲတွေလုပ်တာဆိုတော့ပြည်ပကိုလုံးဝမထွက်ဘဲနဲ့ပြည်တွင်းထက်ကလှုပ်ရှားနေတော့ကျွန်တော်မင်းတို့ကပြောသလိုပေါ့ဒီအစိုးရဖွဲ့ဝင်အများစုကပြည်တွင်းမှာနေထိုင်ပြီးတော့ဒီတာဝန်ယူဆောင်ရွက်နေကြတယ်ဒါပေမဲ့ဝင်ကြီးတချို့ပေါ့နော်မင်းတို့ကထောက်ပြသလိုအရေးကြီးတဲ့ဝင်ကြီးတချို့ကလည်းပြည်ပမှာအစိုးရတာဝန်ရလုတ်ကင်နေတာရှိပါတယ်ဥပမာဆိုရင်နိုင်ငံခြားရေးဝင်ကြီးဆိုရင်ဒီပေါ်မှာရှိတဲ့ဒီနိုင်ငံတကာခေါင်းဆောင်တွေတွေ့ဆုံဆွေးနွေးဖို့အတွက်နိုင်ငံခြားရေးဝန်ကြီးဌာနဝင်ထမ်းဆောင်ဖို့အတွက်နိုင်ငံတကာရောက်နေတာရှိတယ်။အရေးကြီးတဲ့ဝန်ကြီးတွေဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီအနည်းစုကအစိုးရတာဝန်အရာဒီပေါ်မှာလှုပ်ရှားနေကြတာဖြစ်ပါတယ်။တချို့ဝန်ကြီးတွေဆိုရင်ပါလီမန်တွေမှာတွေ့ဆုံဆွေးနွေးတယ်၊စိုးရွားဖွဲ့တွေတွေ့ဆုံဆွေးနွေးတယ်ဆိုတာတွေ့ရပါလိမ့်မယ်။အုတ်ချုပ်ရေးပိုင်းကိုမလုပ်နိုင်သေးဘူးဆိုလို့အငင်းပွားစရာရှိတယ်ဆိုတာပြောတဲ့ဟာပြောမယ်ဆိုရင်ကျွန်တော်အစိုးရဒီအစိုးရရဲ့ဟောအင်္ဂါရက်ပေါ့နော်ဒီဂျူရီရှိမယ်ဒီဖက်တိုရှိမယ်ကျွန်တော်ကဒီဂျူရီရောဒီဖက်တိုရောပြည့်စုံတဲ့အစိုးရတစ်ခုဒီဂျူရီဆိုရင်ဘာလဲဆိုတော့ legitimate ဖြစ်တာ legal recognition ဖြစ်ဖို့ဒီကျွန်တော်တို့အစိုးရဒီပါလီမန်လွတ်တော်ကပေါ်စားပြုတဲ့လွတ်တော်ကနေပြီးတော့ခန့်ထားတဲ့အစိုးရဖြစ်တယ်ဒီ facto ဖက်မှာဆိုရင်လည်းဒီကျွန်တော်တို့ကြည်တွင်းမှာမြေပြင်မှာပေါ့နော်အချက်အလက်တွေအင်္ဂလိပ်လိုပြောတော့ factual recognition ပေါ့လုပ်ကိုင်နေကြတာရှင်ဥပမာဆိုရင်ကျွန်တော်တို့ဒီမြန်မာနိုင်ငံထဲမှာမြန်မာနိုင်ငံရဲ့နေမြေဆိုးမှုကဏ္ဍတဝက်ကျော်ကျော်ကကျွန်တော်တို့နဲ့ဒေါ်လာရင်းအင်အားစုတွေထိန်းချုပ်ထားနေတော့ဒီအကြမ်းဖက်စစ်ကောင်စီကိုယ်တိုင်တော်ဝန်ခံခဲ့တယ်မြန်မာနိုင်ငံရဲ့တော့မြို့နယ်တဝက်ခန့်ကသူတို့ရဲ့စစ်တပ်ရဲ့အုပ်ချုပ်စစ်တပ်မထိန်းချုပ်နိုင်ဘူးဆိုတော့သူ February တရနေ့တော့ဝန်ခံပြောသွားတာတွေ့ရပါလိမ့်မယ်ဆိုတော့ဒီမြေပြုံးပြောပေါ်မှာကျွန်တော်တို့စုမိုးတဲ့နေပြည်တော်မြန်မာနိုင်ငံရဲ့ထောက်ဝက်ကျော်ရှိနေတယ်နောက်ပြီးတော့ကျွန်တော်တို့အုပ်ချုပ်ရေးကဏ္ဍတွေလည်းပေါ်ဆောင်နေတယ်အခုဆိုရင်ပေါ့ဟိုပြည်သူဟိုအုပ်ချုပ်ရေးဖွဲ့ခေါ်တဲ့ဟိုပကဖတွေမြို့နယ်ပေါင်း150ကျော်154မြို့နယ်ပေါ့ဖွဲ့စည်းနိုင်ပြီဖြစ်ပါတယ်ထို့နည်းတူဆိုတော့တရားရေးကဏ္ဍတွေကနောက်ကနေလိုက်လာတယ်ဥပမာတရားရုံးတွေအခုစပြီးဖွဲ့တရားပြည်သူတရားစီရင်ဖွဲ့တွေဖွဲ့လာတယ်မြို့နယ်ပေါင်း25မြို့နယ်မှာအခုရှိနေပြီနောက်တစ်ခုဆိုရင်ပညာရေးကျန်းမာရေးကဏ္ဍတွေဆိုတော့ဝန်ဆောင်မှုတွေပေးတာနောက်တယ်လီဟက်နဲ့ပြေးနေတယ်အဲ့ကဏ္ဍဆိုရင်မြန်မာနိုင်ငံအပြင်မြန်မာနိုင်ငံပြင်ပမှာရောက်နေတဲ့မြန်မာနိုင်ငံသားတွေလည်းကျွန်တော်တို့ NUG အစိုးရရဲ့ကျန်းမာရေးဝန်ဆောင်မှုကိုခံယူနေတာရှိပါတယ်ဈေးဥမာကျန်းမာရေးကဏ္ဍဆိုရင်ဈေးဥမာ66ယူကျွန်တော်တို့ဖွင့်ထားပြီးပြီနောက်ပြီးတော့ရှေ့တန်းဈေးကမ်းတွေ160ကျော်နောက်ပြီးတော့ mobile clinic ခေါ်တဲ့ဆွေပြောင်းတဲ့ဈေးကမ်းတွေ260 280လောက်ကိုဖွင့်ပြီးတော့ပြည်သူလူထုကိုကျန်းမာရေးဝန်ဆောင်မှုတွေပေးနေတယ်ပညာရေးကဏ္ဍမှာဆိုရင်ကျွန်တော်တို့ထိန်းချုပ်တဲ့နယ်မြေတွေမှာအထူးနောက်ပြီးတော့ဈေးကျောင်းတွေပေါ့နော်ကျောင်းတွေဆိုရင်4,300ကျော်ကျောင်းတွေရှိပါတယ်အခြေခံပညာစပြီးအထက်တန်းပညာဟိုအဆင့်မြင့်ပညာတွေအတွက်လည်းဒီ university level အထိကိုပို့ချနေတဲ့ online courses ဆိုတာလည်းတွေ့ပါလိမ့်မယ်နောက်ကျောင်းသားပေါင်း7,000ကျော်ကျော်ကျွန်တော်တို့ဝန်ဆောင်မှုပေးတယ်ပညာသင်ကြားပေးတယ်အဲ့ဒီဈာတွေကအချမ်းဘတ်စစ်ကောင်စီကနေပြီးတော့ကျောင်းတွေကိုဘုံကျဲတိုက်ခတ်ပြီးကလေးတွေကိုတပ်ဖြတ်ထားတယ်တွေ့ရပါလိမ့်မယ်နောက်ဟောနောက်ပြီးတော့ဆိုရင်အစိုးရတရက်အနေနဲ့အင်ကာရနဲ့ညီတဲ့အခွန်ကဏ္ဍဆိုရင်ကျွန်တော်တို့ဒီစုမှုနယ်မြေတချို့မှာအခွန်ကောက်တွေစတင်ခောက်ခံနေတယ်ဒါပေမဲ့ပြည်သူလူထုကိုဝန်ထုတ်မှုပုံဖြစ်ပေမဲ့စီးပွားရေးအောင်မြင်တဲ့စီးပွားရေးလုပ်ငန်းရှင်တွေစနစ်တကျနေခောက်ခံနေအဲဒီမှာကျွန်တော်တို့မှာဖက်ဒရယ်စနစ်အရာဟောအခြေခံတဲ့စနစ်အရာခွဲဝေသုံးစွဲတာတွေဟောဘိုဘိုနဲ့ဒီဒေသနဲ့ခွဲဝေသုံးစွဲတဲ့အပိုင်းတွေစတင်ပြီးတော့ကျင့်သုံးလာတာတွေ့ရပါတယ်ဆိုတော့အခမ်းအနားဘောင်းဆောင်မှာကျွန်တော်တွေကဒီအစိုးရတရားအနေနဲ့တာဝန်ယူဆောင်ရွက်နေတာရှိတယ်
အဲ့ဒါတွေကဘယ်နယ်မြေတွေဘယ်လိုဒေသတွေလဲဆိုတာကိုပြောလို့ရလားဥပမာဆိုရင်ဆီးရီးယားနိုင်ငံအခြေအနေမှာဆိုလို့ရှိရင်လေဒီအတိုက်ခံတဲ့အစိုးရမှာသူတို့တွေဒီအခုလိုပေါ့နော်သူတို့ဒီနှစ်ဖက်တိုက်ပွဲတွေဖြစ်ကြတယ်သူတို့ရဲ့နယ်မြေဒေသသတ်မှတ်ချက်တွေမှာထင်တာမြင်တာပေါ့နော်ဘယ်အပိုင်းကတော့ဒီအစိုးရကိုဆန့်ကျင်တဲ့ဒါအုပ်စုတွေကစိုးမိုးထားတယ်ဆိုတဲ့ဟာမျိုးပေါ့နော်အခုမြန်မာနိုင်ငံလိုအခြေအနေမျိုးမှာကြတော့အခု NUG အနေနဲ့အခုဆိုရင်ဒါနယ်မြေတွေရှိတဲ့ထိန်းချုပ်ထားတဲ့ဒေသတွေရှိရဆိုရင်ဟိုဘယ်လိုနယ်မြေတွေလဲဆိုတာအတိအကျပြောလို့ရလားရှင်
ဟုတ်ကဲ့အထူးကြတော့ကျွန်တော်တို့ဒီပြောလုံခြုံရေးအရာပေါ့နော်ဒီပြောဖို့တဲ့နည်းနည်းခက်ခဲရှိပါတယ်။ဘာကြောင့်လဲဆိုတော့ဒီအချမ်းဘက်စစ်ကောင်စီမှာလေဒတ်ဆိုတာဒီသူတို့မှာရှိတယ်သူတို့မှာခုံးချောင်းကနေပြီးတော့သူတို့နေမအုပ်ချုပ်နိုင်တဲ့အခါကျတော့လေချောင်းကနေပြီးတော့ပြည်သူလူထုကိုဒုက္ခပေးတပ်ဖြတ်နေတဲ့ဟာတွေရှိတယ်ပေါ့နော်။အုပ်ချုပ်ရေးဂျန်နီယောကိုဖျက်ဆီးဖို့လဲသူတို့တန်းတန်းဆုံးသူတို့စူးစမ်းနေကြတဲ့အပိုင်းလည်းရှိတယ်။ကျွန်တော်တို့ဥပမာဆိုရင်ဒီကျွန်တော်တို့ဒေသရှင်တွေတချို့မှာလည်းကာဝေးဝန်ကြီးဥယျာဉ်မှုပြောသွားတာတွေတွေ့ပါလိမ့်မယ်။ဥပမာဆိုရင်မြန်မာပြည်အလဲပိုင်းဒေသစကိုင်းတိုင်းလိုမကွေးတိုင်းလိုမှာဆိုရင်ထိန်းချုပ်နယ်မြေကျွန်တော်တို့မှာစစ်ဆေးရခိုင်နှုန်းတော်ရှိနေတယ်ဆိုတော့ဥပမာစကိုင်းတိုင်းပေါ့နော်ဒီတိုင်းသားဒေသတွေတိုင်းသားဒေသတွေမှာဆိုရင်တိုင်းသားလက်နက်ကိုင်အဖွဲ့တွေဒေါ်လာရေးအင်အားစုတွေကျွန်တော်တို့ရဲ့မဟာမိတ်ဒေါ်လာရေးအင်အားစုတွေကထိန်းချုပ်ထားတဲ့နယ်မြေတွေကတိုင်းသားပြည်နယ်တွေမှာအများစုရှိနေတယ်ဥပမာဆိုရင်ချင်းပြည်နယ်ဆိုကြည့်လိုက်ရင်ဒီ CDF လို CNF လို့တော့တင်ညာထားတယ်ရှိပါတယ်။နေမြေအများစုရှစ်ဆရာခိုင်နှုန်းကျော်ကျော်ခိန်းချုပ်ထားနိုင်တယ်။ဟောတော့သူတို့ကတော့ဒေချောင်းကနေပြောဒီတခါတည်းရဘုံကျဲတာလေးရှိတယ်
။တစ်ဖက်မှာကြတော့ဒီစစ်ဘေးဒုက္ခတွေ ထွက်ပြေးနေရတဲ့ဆစ်ရှောက်ဒုက္ခတွေတွေနဲ့ပတ်သက်ပြီးတော့ဒီ NUG ကပေါ့နော်တကယ်ထိ ंछ ုပ်ထားတဲ့နေမျိုးတွေကိုရောက်လာအောင်ပေါ့နော်ဒါမျိုးတွေအနေနဲ့ကောလုံးတဲ့အနေအထားမျိုးတွေပေါ့နော်သူတို့တကယ်မြေပြင်မှာရင်ဆိုင်နေရတဲ့ဒီလူတွေပြည်သူတွေအနေနဲ့ကအော်ဒါကတော့ NUG ထိ ंछ ုပ်ထားတဲ့ data မှာငါတို့တွေ့တာကတော့လုံခြုံနေဆိုတော့ဒါမျိုးတွေပေါ့နော်အဲ့လိုအခြေအနေရောရောက်ပြီလားရှင်
โอเคတချို့နေရတော်တော်များများရှိနေပါပြီသူတို့တွေအခုသတင်းတွေမှာပါနေတဲ့မီးရှို့တယ်ပြုတ်တယ်ဆိုတဲ့ဟာတွေကအများစုကကျွန်တော်တို့ဒီဘာကွန်မလဲဆိုတော့ဒီ SACM report မှာလည်းရေးထားတယ်ဒီတိုင်ဆိုင်နေတဲ့နေရာပေါ့နော်တိုင်ဆိုင်နေတဲ့နေရာတွေမှာသူတပြန်ငါတပြန်ဟာတိုက်ပွဲတွေဆင်နွှဲနေကြတယ်ဒီစစ်ကောင်စီကစစ်ကြောထိုးလာတယ်ပြန်ဆုတ်သွားတယ်ကျွန်တော်တို့တွေကနေပြီးတော့တော်လိုင်းအင်အားစုတွေကပြန်လည်းတိုက်ခိုက်တယ်ဒီခါကျတော့လည်းအင်အားစုတွေကထိန်းချုပ်ထားနိုင်တယ်အဲ့လိုမျိုးရှိတဲ့နေရာတွေမှာတော်တော်များပေါ့ဒါပေမဲ့ကျွန်တော်ထိန်းချုပ်တဲ့တကယ်ထိန်းချုပ်တဲ့နေမျိုးတွေဆိုရင်တော့တချို့ကျွန်တော်ခုနကပြောခဲ့သလိုပေါ့နော်ဒေချောင်းရံတော့ရှိနေတယ်ဒါကြောင့်လည်းအဓိကမပြောနိုင်တဲ့ဟာကအကြေးဖော်ပြပြီးဥမာဒီမြို့နယ်ကကြီးကိုပြောရဲဆိုရင်အဲ့နေရာရဲ့တော့သူတို့ဒေချောင်းကဒေချောင်းရံရှိတယ်ဒေချောင်းကနေပြီးတော့ဟယ်လီကော်ပတာနဲ့ဟာစစ်သားတွေချပြီးတော့မီးရှို့တာတွေရှိမယ်ပြီးတချို့ကြတော့ဘာဖြစ်လို့လဲဆိုပြည်သူတွေကလည်းကိုယ့်နေရာကိုမသွားကြဘူးကိုယ့်ရဲ့မွေးရထားနေအဲ့တော့သူတို့တွေစစ်ကြောင်းထိုးလာတဲ့အဲ့ဒီအပြန္တတိုက်ပွဲဝင်တဲ့နေရာတွေမှာသူတို့တွေရှောင်သွားတယ်ဒီတော်တော်ရေးအင်အားစုတွေရှိတဲ့နေရာတွေရှောင်သွားတာရှိတယ်သူတို့လုံခြုံတဲ့နေရာတွေသူရှောင်သွားတာရှိတယ်ပြီးရင်ကိုယ့်နေရာကိုပြန်ကြတယ်ကိုယ့်နေရာကိုပြန်ချင်ကြတယ်ပေါ့နော်ပြန်လည်ပြီးတော့စောက်တယ်အဲ့လိုမျိုးတွေရှိတယ်ဆိုတော့အခမ်းအနားတွေရှိပါတယ်
ဟုတ်ကဲ့ဦးကျော်ဆောရှင်အခုလိုမျိုး VOA မြန်မာပိုင်းကိုအချိန်ပေးပြီးတော့ဖြည့်စားပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင့်
ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်အဲ့လိုမျိုးမေးဖို့လေးတွေဒီလိုဖြည့်ချဖို့ရတယ်လို့ကျေးဇူးတင်ပါတယ်
အန်ယူဂျီအစိုးရရဲ့ယာယီသမရာယုံပြောခွင့်ရဦးကျော်ဆောကိုဆက်သွယ်ပြီးမြန်ခဲ့တာပါရှင့်မြန်မာဒီမိုကရေစီရေးရအစီအစဉ်ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်ကျမအင်ဂျင်နိုင်ပါ